ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာတော့လေထုညင်ညံ့တဲ့အတွက်စာတင်ကြောင်းပေါင်း350ထက်မနည်းဒီကနေ့တောက်ကြနေမှာပိတ်လိုက်ရပါတယ်။လေထုညင်ညံ့မှုကဆိုးဝါးလွန်းလာကြောင်းကျောင်းတွေပိတ်ထားရတဲ့အထက်မှာ9နှစ်တာအတွင်းမှာအများဆုံးဖြစ်ပါတယ်လို့ဘန်ကောက်မြို့တော်တာဝန်ရှိသူတွေကပြောပါတယ်။ခရိုင်32ခုမှာကျောင်းပေါင်း352ကျောင်းပိတ်ထားလိုက်ရတာဖြစ်ပါတယ်။ဘန်ကောက်မြို့တော်ရဲ့ကားလမ်းမတွေပေါ်မှာရင်အသွားလာတွေလျှော့ချဖို့ဘတ်စကားလိုမျိုးအများပြည်သူတည်ယူပို့ဆောင်မှုခီးစဉ်တွေကိုဒီသတင်းပတ်မှာတော့အခမဲ့စီးနင်းခွင့်ပေးမယ်ဆိုပြီးတော့ကြေညာထားပါတယ်။ကြာသပတေးနေ့ကလည်းရင်အသွားလာတွေလျှော့ချဖို့နောက်ပြီးတော့လူတွေကိုနေအိမ်ကပဲအလုပ်လုပ်ကြဖို့အာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်။ဒေသတွင်းတခြားနိုင်ငံတွေလိုပဲထိုင်းနိုင်ငံမှာနှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တောင်ယာခင်းတွေကအမိုက်တွေမီးရှို့လို့ထွက်လာတဲ့မီးခိုးငွေတွေနောက်ပြီးတော့မော်တော်ယာဉ်တွေရှိကထွက်လာတဲ့မီးခိုးတွေနဲ့ဆောင်းရာသီကာလလေအေးတွေပေါင်းဆက်ပြီးတော့ရာသီအလိုက်လေထုညင်ညံ့မှုနဲ့မကြာခဏကြုံဆုံရတာဖြစ်ပါတယ်။ဒီကနေ့တောက်ကြနေမှာဆိုရင်တော့လေထုညင်ညံ့မှုအဆင့်က PM2.5 ရှိပြီးတော့စည်ရင်နေအရဆိုရင်ကဘာပေါ်မှာလေထုညင်ညံ့မှုကဘာအဆင့်ခုနှစ်မှာဘန်ကောက်မြို့တော်ရှိနေတယ်ဆိုတာကိုဖော်ပြထားပါတယ်ရှင်။